အာဂရီလိုက်စားမှုစွဲချက်တွေနဲ့ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအမရာခန်းကိုအထူးတရားရုံးမှဒီနေ့တရားရုံးထုတ်ပါတယ်။မနေ့တုန်းကမြို့တော်အစ္စလာမဘတ်မှာဝန်ကြီးချုပ်ဟောင်းခန်းကိုရုတ်တရက်ဖမ်းဆီးလိုက်ပြီးတဲ့နောက်နိုင်ငံတော်ဆန့်ကျင်ဆန္ဒပြမှုတွေပေါ်ပေါက်ခဲ့ပါတယ်။အသက်90အရွယ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်ဟောင်းခန်းဟာအကြမ်းဖက်တိုက်ခိုက်မှုအချင်းပြက်ချစားမှုနိုင်ငံတော်တစ္ဆာပေါက်မှုနဲ့ရာဇဝတ်မှုတွေအပါအဝင်စွဲချက်ဒါဇင်နဲ့ချီရင်ဆိုင်ရဖို့ရှိပါတယ်။ဝင်းကြီးချုပ်ဟောင်းခန်းကိုမနေ့ကဖမ်းဆီးခဲ့သူတွေကကိုတိလက်ရောက်ရိုက်နှက်ခဲ့တယ်လို့သူရဲ့ရှေ့နေကပြောပါတယ်။ဝင်းကြီးချုပ်ဟောင်းကိုထိန်းသိမ်းထားတဲ့ရဲဌာနချုပ်မှာပဲတရားရုံးထုတ်တာဖြစ်ပြီးအဲ့ဒီနေရာတဝိုက်မှာလုံခြုံရေးတင်းတင်းကြပ်ကြပ်ချထားပါတယ်။ဝင်းကြီးချုပ်ဟောင်းခန်းရဲ့ဇာတိမြို့လာဟိုးပါဝင်တခြားမြို့တွေမှာဆန္ဒပြပွဲတွေဖြစ်ပွားပြီးကားတွေမီးရှို့လမ်းတွေပိတ်အဆောက်အုံတွေမီးလောင်ကအ ਨੇ ဆုံးလူတယောက်သေပြီးဒဏ်ရာရှိသူတချို့ရှိကြောင်းလဲမျက်မြင်သက်သူတွေကပြောဆိုပါတယ်ခင်ဗျာ။